ဒီကနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့အမေရိကန်ကိုဩစတြေးလျနိုင်ငံကတင်ပို့တဲ့တန်မဏိနဲ့အလူမီနီယံအခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံတာမျိုးမလုပ်ဖို့ဩစတြေးလျအစိုးရကစူးစမ်းပြောဆိုသွားမယ်ဆိုတဲ့အကြောင်းအမေရိကန်က VOA လိုသတင်းဌာနပိတ်ချလိုတဲ့အကြောင်းအီလွန်မတ်စ်ကရေးသားထားတယ်ဆိုတဲ့အကြောင်းနဲ့ AFL ကဟော့သွန်အသင်းဟာလွန်ချက်စတာမှာအင်ကွင်းအဖြစ်နနေ့ကြာဆက်ကစားဖို့ရှိတဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။အမေရိကန်အစိုးရကပြည်ပကနေတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံအခွန်ကို25ရာခိုင်နှုန်းတိုးမြင့်ကောက်ခံမယ်လို့ပြောဆိုပြီးတဲ့နောက်ဝန်ကြီးချုပ်အန်ထိုနီအယ်ဘနီဇီကမွန်လွဲပိုင်းကြာရင်သမ္မတဒေါ်နယ်ထရန့်နဲ့ဖုန်းဆက်ပြီးတော့ဩစတြေးလျကိုချင်းချက်ပေးဖို့ကြိုးစားပြောဆိုဖို့ရှိပါတယ်။ New South Wales ပြည်နယ်ဝန်ကြီးချုပ်ခရစ်မင်းကအမေရိကန်ရဲ့အခွန်တိုးမြင့်ကောက်ခံမှုက New South Wales ပြည်နယ်အတွင်းမှာစီးပွားရေးထိခိုက်နေနာမှုတွေနဲ့အလုပ်အကိုင်တွေလုပ်ငန်းတွေအပေါ်မှာထိခိုက်နေနာနိုင်တယ်လို့ပြောပါတယ်။တရုတ်နိုင်ငံကအလူမီနီယံနဲ့တန်မဏိတွေကိုဩစတြေးလျနိုင်ငံထဲမသွင်းတော့ရင်ရေတိုမှာအဆင်ပြေနိုင်ပေမဲ့ရေရှည်မှာတော့ဈေးထိုးတဲ့မှုတွေဖြစ်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်
။ We are happy for people to import their goods into Australia. We want to import our goods to the rest of the world. We have done that consistently for decades and it's because Australia is match fit. We are competitive. We will take on all comers.It's very difficult when the rest of the world puts up barriers because it means
Australia နိုင်ငံထဲကိုကုန်ပစ္စည်းတွေတင်သွင်းတာကိုကျွန်တော်တို့ကြိုက်ပါတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ကုန်ပစ္စည်းတွေကိုတခြားနိုင်ငံစီတင်ပို့ရောင်းချချင်ပါတယ်။အဲ့ဒီအတိုင်း Australia ကဆယ်စုနှစ်နဲ့ချီလုပ်ကင်လာတာဖြစ်ပါတယ်။ကျွန်တော်တို့မှာပြန်ဆိုင်လိုတဲ့စိတ်ရှိပြီးအားလုံးကိုလက်ခံနိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့တခြားနိုင်ငံတွေကကျွန်တော်တို့အပေါ်အတားအဆီးတွေချမှတ်လာတဲ့အခါမှာကျွန်တော်တို့အတွက်မျှတမှုတွေမရှိတော့သလိုဖြစ်သွားစေတယ်လို့ပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကလွှတ်တော်မှတဦးကလည်းသမ္မတဒေါ်နယ်ထရန့်အနေနဲ့ဩစတြေးလျနိုင်ငံကိုချွင်းချက်ပေးတဲ့အကြောင်းဩစတြေးလျနိုင်ငံဟာမကြာသေးခင်တုန်းကပဲအမေရိကန်နိုင်ငံစီကနေရေငုပ်သင်္ဘော၃စီးဝယ်ယူဖို့သဘောတူစာချုပ်ချုပ်ထားတဲ့နိုင်ငံဖြစ်တဲ့အတွက်ချွင်းချက်ပေးတဲ့ဆိုတဲ့သဘောမျိုးပြောဆိုသွားခဲ့တာရှိပါတယ်။ South Australia ပြည်နယ်ကရဲတွေရဲ့အဆိုအရ1966ခုနှစ်တုန်းကပျောက်ဆုံးသွားတဲ့ဘောမော့န့်ကလေးတွေရဲ့အကျဉ်းချန်ရှာဖွေမှုမှာရဲတွေပါဝင်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ Adelaide မြို့က Castor Lloyd ဆိုတဲ့နေရာမှာကလေးတွေရဲ့အကျဉ်းအကျံကိုရှာဖွေမှုလုပ်ကြတာဖြစ်ပြီးတက်တဲ့အထောက်အထားအရအဲ့ဒီနေရာမှာမရှိဘူးလို့ယုံကြည်တဲ့အတွက်မပါဝင်တာဖြစ်ပေမဲ့လည်းအခြေအနေကိုစောင့်ကြည့်နေတယ်လို့ပြည်내ရဲကပြောပါရယ်အဲ့ကလေး၃ဦးဟာ1966ခုနှစ်ကတည်းကပျောက်ဆုံးသွားတာဖြစ်ပြီးသူတို့ရဲ့ရုပ်အလောင်းကိုရှာဖွေတဲ့အနေနဲ့တချို့မြေပြင်ကိုတူးဆွကြည့်တာမျိုးလုပ်တာဒီတချီပိုင်ရင်တော့၃ချိန်မြောက်ရှိသွားပြီဖြစ်ပါတယ်ဒီတချီတူးဖော်မှုကတော့တတိပုဂ္ဂလလွှတ်တော်မှ Frank Pangolo Pangalo ကဦးဆောင်တာဖြစ်ပါတယ်နိုင်ငံတကာသတင်းပတ်မှာတော့အရှေ့လေပိုင်းအရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဂျိုင်းဝန်ကြီးမာကိုရူဘီယိုဟာအီဂျစ်နိုင်ငံဂျိုင်းဝန်ကြီးဘတ်အဗ်ဒယ်လာတီနဲ့ဝါရှင်တန်မြို့မှာတွေ့ဆုံဆွေးနွေးမှုလုပ်ခဲ့ပါတယ်။ဂါဇာဒေသကိုအမေရိကန်ကထိန်းချုပ်ပြီးတော့အဲ့ဒီမှာရှိနေတဲ့ပါလက်စတိုင်းသားတွေကိုအာရဗ်နိုင်ငံတွေခေါ်ယူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးတဲ့နောက်အခုလိုတွေ့ဆုံကြတာပါ။အဲ့လိုပြောဆိုချက်ကိုအရှေ့လေပိုင်းဒေသနိုင်ငံတွေကအမျက်ဒေါသထွက်နေကြပြီးဟားမတ်စ်ကလည်းအပြစ်ခရဆဲရေးသဘောတူညီချက်အရသဘောတူထားတဲ့ဒဇက်ခန့်တွေတချို့လွတ်ပေးမဲ့ကိစ္စကိုမလုပ်နိုင်တော့ဘူးလို့ကြေညာလိုက်ပါတယ်။အဲ့လိုဟားမတ်စ်ရဲ့ကြေညာချက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကဒီသတင်းပတ်ကုံမှာသဘောတူထားတဲ့ဒဇက်ခန့်တွေကိုဟားမတ်စ်ဘက်ကမလွတ်ပေးဘူးဆိုရင်တော့ငရဲမီးလောင်မယ်လို့တုံ့ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံဂျိုင်းဝန်ကြီးကတော့သမ္မတဟာစေတနာနဲ့ဂါဇာဒေသကိုသွားပြီးအမိုက်တွေအန္တရာယ်တွေကိုရှင်းလင်းပေးပြီးမှဒေသကိုပြန်လည်ထူထောင်မှုတွေစီးပွားရေးလည်ပတ်မှုတွေအရင်လုပ်ပေးဖို့အတွက်ဖြစ်ပြီးအဲ့ဒီလိုလုပ်ပြီးတဲ့အခါမှာဒေသခံတွေပြန်လည်နေထိုင်ဖို့ဆိုတဲ့သဘောမျိုးနဲ့ပြောဆိုသွားတာဖြစ်တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံကတရားသူကြီးတဦးဟာသမ္မတဒေါ်နယ်ထရန့်ကနေကူညီပံ့ပိုးငွေတွေကိုမပို့တော့ဖို့အမိန့်ပေးခဲ့တာကိုပယ်ဖျက်ပြီးငွေတွေပြန်လည်စီးဆင်းအောင်လှုံ့ဆော်ဖို့ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ် District Court တရားသူကြီး John McConnell ဟာငွေတွေကိုပြန်လည်စီးဆင်းအောင်လုပ်ဖို့တရားရေးရာအရဆုံးဖြတ်လိုက်တာတော့ထောက်ပံ့ကြေးတွေပြန်လည်စီးဆင်းမှုမရှိသေးတာကိုတွေ့ရတယ်လို့ပြောပြီးငွေအားလုံးကိုပြန်လည်စီးဆင်းအောင်လုပ်ဖို့ပြောဆိုလိုက်ပါတယ်။သမ္မတ Donald Trump ဟာနိုင်ငံတကာကိုပေးနေတဲ့ US Aid အဖွဲ့ကိုပိတ်ချပြီးအမှုတန်းထောင်တဲ့ကြီကိုအလုပ်ထုတ်တာမျိုးလုပ်နေတာဖြစ်ပါတယ်။အဲ့ဒီလိုလုပ်ရဟာအာဏာအလွဲသုံးစားမှုဖြစ်ပြီးအန္တရာယ်ရှိတဲ့အတွက်ဒါကိုလက်ခံမှာမဟုတ်ဘူးလို့တရားသူကြီးကပြောပါတယ်။သမ္မတဒေါ်နယ်ထရန့်တဲလာပြီးတဲ့နောက်အမေရိကန်အစိုးရမှာအာဏာရှိလာတဲ့အီလွန်မတ်စ်ဟာ Radio Free Europe, Radio Liberty, RFERL နဲ့ Voice of America, VOA လို့မီဒီယာတွေကိုပိတ်ချဖို့ပြောဆိုလိုက်ပါတယ်။အဲ့ဒီသတင်းမီဒီယာနှစ်ခုဟာအမေရိကန်ကအခွန်ဆောင်သူတွေရဲ့ငွေကြေးနဲ့လဲပတ်ပြီးလက်ဝဲဘက်ရိမ်းတဲ့ဝါဒီတွေကြီးစိုးနေတဲ့ဌာနတွေဖြစ်တယ်လို့သမ္မတရဲ့အထူးမစ်ရှင်ကိုယ်စားလှယ် Richard Grenell ကX မှာရေးသားထားတာကို Elon Musk ကထောက်ခံတာဖြစ်ပါတယ်။အဲ့ဒီရေးသားချက်ကို Elon Musk ကပြန် share ထားပြီးတော့အခုဆိုရင်ဥရောပကလူလာနေပြီဖြစ်လို့ Radio Free Europe ဆိုတာမလိုအပ်တော့သလိုဒီခေတ်မှာဘယ်သူမှသူတို့ကိုနားဆင်မှုမရှိတဲ့အကြောင်းဒီမီဒီယာဌာနတွေဟာဘယ်ဖက်ဝါဒီအစွန်းရောက်သူတွေလူပြင်းတွေကသာသူတို့ကိုသူတို့စကားတွေပြန်ပြောပြီးတော့တစ်နှစ်မှာအခွန်ဆောင်သူတွေရဲ့ငွေဒေါ်လာ1ဘီလီယံကိုဖြုန်းတီးကြတာဖြစ်ပြီးဒီမီဒီယာအဖွဲ့နှစ်ခုကိုပိတ်ချလိုက်တဲ့လို့យေတာထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်အတွင်းပြည်ပနိုင်ငံကိုပေးတဲ့အသုံးစရိတ်တွေရှော့ချမှုတွေကြောင့်မြန်မာနဲ့ပတ်သက်တဲ့လူအခွင့်အရေး project တွေပညာသင်ဆုတွေဒီမိုကရေစီဖွံ့ဖြိုးရေးနဲ့လှူလာတဲ့သတင်းမီဒီယာ project တွေမှာထိခိုက်နေနိုင်ရသလိုဒုက္ခသည်စခန်းတွေမှာလည်းကျန်းမာရေးဆောင်ရှောက်မှုတွေကမောက်ကမဖြစ်ခဲ့ရပါတယ်။ကုလသမဂ္ဂရဲ့အမှုတမ်းရှိဦးကိုဟူတီသဘုံတွေထပ်မံထိန်းသိမ်းလိုက်ပြီးတဲ့နောက်ကုလသမဂ္ဂဟာဟူတီသဘုံတွေကြီးစိုးထားတဲ့ယမန်နိုင်ငံကဒေသတစ်ခုကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရဆိုင်လိုက်ပါတယ်။ဆာဒါခရိုင်မှာလုံခြုံပေးကင်းစွာအလုပ်လုပ်ကိုင်နိုင်ဖို့အနေအထားနည်းပါးတဲ့အတွေ့အခုလိုအကူအညီပေးမှုကိုရဆိုင်ဖို့ဆုံးဖြတ်ရတာဖြစ်တယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့လတွေအတွင်းကုလသမဂ္ဂအမှုတမ်းဒါဇင်နဲ့ချီကိုဟူတီသဘုံတွေဖမ်းဆီးထားပြီးကူညီထောက်ပံ့ရေးအဖွဲ့နဲ့နှီးစတဲ့လူတွေကိုပါဖမ်းဆီးထိန်သိမ်းထားတာမျိုးလုပ်တာဖြစ်ပါတယ်။ယီမန်နိုင်ငံမှာနိုင်ငံတကာကအသိမပြုထားတဲ့ယီမန်အစိုးရနဲ့အီရန်ကနေကြောထောက်နောက်ခံဖြစ်ထားတဲ့ဟူတီသဘုံတွေအားပြိုင်နေကြတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာချမ်းသာတဲ့ပြည်ပကလူတွေကိုဗီဇာပေးမဲ့အစီအစဉ်ပြန်လည်ပေါ်ပေါက်လာအောင်လှုပ်ဆောင်ပြီးတဲ့နောက်အပြန်အလှန်ငင်းခုန်မှုတွေဖြစ်ပေါ်နေပါတယ်။အဲ့ဒီအစီအစဉ်အရနိုင်ငံတကာကယင်းနှီးမြှုပ်နှံတဲ့တတိယတွေ၃နှစ်တာကာလအတွင်းမှာနယူးဇီလန်နိုင်ငံမှာ23ရက်ကြာနေထိုင်ရင်အမြဲတမ်းနေထိုင်ခွင့်ရမယ်လို့ပါရှိပါတယ်။အဲ့ဒီဗီဇာအမျိုးအစားကို Golden Visa လို့ခေါ်ကြပြီးဩစတြေးလျနိုင်ငံမှာလည်းအတိုက်ခံပါတီကောင်းဆောင်ပီတာဒါတန်ကအဲ့ဒီလိုဗီဇာကိုပြန်လည်အသက်သွင်းလိုတယ်လို့ပြောဆိုထားပါတယ်။အရင်ဆိုရလက်ထက်တုန်းကဩစတြေးလျနိုင်ငံမှာဒေါ်လာအနည်းဆုံး5သန်းနဲ့အထက်ယင်းနှီးမြှုပ်နှံတဲ့လူတွေအနေနဲ့ဩစတြေးလျနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ပေးမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြည်ထရေးဝန်ကြီးထိုနီဘက်ကအဲ့ဒီဗီဇာဟာဩစတြေးလျကောင်စားရေးထက်နှိမ့်နာမှုဖြစ်စေတယ်လို့တုံ့ပြန်ထားပါတယ်။အစိုးရသေးလက်ထက်မှာအဲ့ဒီဗီဇာကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ Western Australia ပြည်နယ်မြောက်ပိုင်း Kimberley ကမ်းရိုးတန်းတစ်လျှောက်မှာ Cyclone Monsoon တစ်ခုကြာရောက်နိုင်တဲ့အတွက်သတိထားကြဖို့ထုတ်ပြန်ထားပါတယ်။ရာသီဥတုခန့်မှန်းချက်အရဗုဒ္ဓနေ့ကစပြီးရာသီဥတုအခြေအနေဟာစိုက်ကလုန်းအသွင်ပြောင်းလာပြီးတော့ကမ်းရိုးတန်းဒေသဖက်ရောက်လာနိုင်တဲ့အတွက်အကယ်၍ရောက်လာခဲ့မယ်ဆိုရင်အပြည့်အစည်ဖြစ်စေတဲ့လေပြင်းတိုက်ခတ်မှုတွေဖြစ်လာနိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်ကမွေးမြူရေးခြံတစ်ခုမှာကြက်ငှက်တုပ်ကွေးရောဂါဖြစ်ပွားနေတဲ့အကြောင်းကိုသတိဆန်ဆရာဝန်များအသင်းရဲ့အကြီးအကဲ Graham Cook ကအတည်ပြုပြောဆိုလိုက်ပါတယ်။သားရိုင်းတွေမှာပဲဖြစ်တတ်တဲ့ H7N8 အမျိုးအစားကြက်ငှက်တုပ်ကွေးရောဂါဟာ Aurora မြို့အပြင်မှာရှိတဲ့မွေးမြူရေးခြံတစ်ခုမှာကူးစက်မှုဖြစ်နေတာဖြစ်ပြီးအဲ့ဒီခြံမှာဇီဝဗေဒဆိုင်ရာလုံခြုံမှုတွေတင်းကျထားတဲ့ဂျားကပဲကူးစက်မှုဖြစ်ပွားခဲ့တာပါ။ အဲ့ဒီခြံနဲ့9ကီလိုမီတာပတ်လည်ကိုကန့်သတ်နယ်မြေအဖြစ်သတ်မှတ်လိုက်သလိုအဲ့ဒီခြံကိုကွာရန်တင်းလုပ်ထားပြီးခြံထဲကကြဲ့ကောင်ပေါင်းထောင်နဲ့ချီကိုလည်းတပ်ပစ်လိုက်ရတာဖြစ်ပါတယ်ဖက်ဒရယ်အာဏာပိုင်တွေကအခုဆိုရင်ဩစတြေးလျနိုင်ငံမှာကျဲငဲ့တုတ်ကွေးရောဂါလုံးဝကင်းစင်သွားပြီလို့ကြေညာပြီးရက်ပိုင်းအလိုမှာပဲအခုလိုကူးစက်မှုဖြစ်နေတာပါAFL အကစားသတင်းမှာတော့ Hawthorn အသင်းဟာ Launchester မှာအိမ်ကွင်းအဖြစ်နောက်ထပ်နှစ်နှစ်ကြာကစားမယ်လို့သဘောတူလိုက်ပါတယ်။အဲ့လိုသဘောတူညီမှုကို2001ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးအခုတခါသဘောတူညီချက်တည်တံ့ကိုနှစ်နှစ်ထပ်တိုးလိုက်တဲ့အတွက်2029ခုနှစ်ဖူတီဘောလုံးရာသီကုန်နဲ့အထိအဲ့ဒီမျိုးကကစားကွင်းကိုအိမ်ကွင်းလိုကစားရမှာဖြစ်ပါတယ်။သဘောတူညီချက်အရဘောလုံးကွင်းရာသီတစ်ခုအတွင်းမှာ Launchester မှာအိမ်ကွင်းအဖြစ်၄ကြိမ်လက်ခံကစားရမယ်လို့ပါရှိတာဖြစ်ပါတယ်။အဲ့ဒီကွင်းမှာကစားတဲ့ပွဲပေါင်း82ပွဲမှာ Hawthorn အတင်းက62ပွဲအနိုင်ရလို့အောင်မြင်မှုက85ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ Tasmania ပြည်နယ်မှာ2028ခုနှစ်ကြာမှာပဲ Tasmania Devils အတင်းကပထမဆုံးအကြိမ်ကစားမှာဖြစ်လို့အဲ့ဒီလိုအတင်းမဖြစ်လာခင်မှာHawthorn အနေနဲ့ဒီလိုစာချုပ်တဲ့တန်းတိုးလိုက်တာဟာအဲ့ဒီပြည်နယ်ကဘောလုံးဝါသနာရှင်တွေအတွက်အန်ကိုက်ပဲဖြစ်တယ်လို့ Hawthorn အသင်းရဲ့ဥက္ကဋ္ဌ Andy Growers ကပြောပါရီဒီကနေ့အတွက်မိုးလေဝသအခြေအနေမှာတော့ Perth မြို့မှာမိုးတမိုးနှမိုးရွာပြီးတော့လေပြင်းတိုက်ခတ်နိုင်ပြီးအမြင့်ဆုံးပူချိန်25ဒီဂရီရှိချိန်မှာ Adelaide မှာနေတာပြီးတော့28ဒီဂရီရှိမှဖြစ်ပါတယ်။ Melbourne မြို့မှာတချို့နေရာတိမ်ထူပြီး31ဒီဂရီရှိချိန်မှာ Hobart မြို့မှာမိုးရွာနိုင်ပြီးတော့23ဒီဂရီရှိမှဖြစ်ပါတယ်။ Canberra မြို့မှာမိုးရွာပြီး25ဒီဂရီရှိချိန်မှာ Sydney မြို့မှာလည်းမိုးရွာလေပြင်းနိုင်ပြီး28ဒီဂရီရှိမှဖြစ်ပါတယ်။ Brisbane မြို့မှာမိုးတမိုးနှမိုးရွာပြီး33ဒီဂရီရှိချိန်မှာဒါဝင်းမြို့မှာလည်းမိုးတမိုးနှမိုးရွာလေပြင်းတိုက်ပြီးတော့အမြင့်ဆုံးပူချိန်32ဒီဂရီရှိမှဖြစ်ပါရဲ့ရှင်